မကွေးတိုင်းဒေသကြီးထီလင်းမြို့နယ်အနီးမှာဒေသခံအနေနဲ့စစ်ကောင်စီတပ်တွေနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေထွက်ပေါ်နေပြီးဒေသခံတွေဘက်ကလည်းကြာဆုံးတာရှိသလိုစစ်ကောင်စီဘက်ကလည်းကြာဆုံးတာတွေရှိနေပါတယ်ထီလင်းမြို့မှာတော့လူအသွားအလာမရှိသလောက်တိတ်ဆိတ်နေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကိုကိုသားညိုကပြောပြပါမယ်ခင်ဗျာ
မကွေးတိုင်းဒေသကြီးထီလင်းမြို့နယ်တုံးမှန်ကျော်သာဝေရဲ့မကွေးကံကောကာလန်တီကထန်းသမင်ကြီးတော်မှာစစ်ကောင်စီဘက်ကစီဗီယံလုံနေတဲ့ကျောင်းဆရာတွေကိုကျောင်းပြန်တက်ဖို့ဖိအားပေးရတာနေပြီးတော့မနေ့မေလ၃ရက်နေ့ကစပြီးတော့ရွာကနေနဲ့တက်တွေကြားအပြန်အလှန်ပစ်ခတ်မှုတွေစခဲ့တာပါဒီကနေ့မေလ၄ရက်နေ့မနေ့ပိုင်းမှာလည်းအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့ပြီးတော့စစ်ကား၅စီးကိုဒေသခံတွေဘက
ရဲ့ဘက်ကိုရင်းနှီးဘက်ကိုပြန်ထုတ်လာတယ်။အဲဒါလားရဲ့ဘက်ကတော့ကျွန်တော်တို့အမင်းရမင်းရှိပေါ့နော်၃ယောက်၃ယောက်ကြာဆုံးတယ်စစ်ကောင်စီဘက်ကတော့၄ယောက်ကြာဆုံးတယ်ပြင်းရပါတယ်။အဲဒါသူတို့တိုက်ပွဲဖြစ်တဲ့အခါမှာဒီကားပေါ်နဲ့ရှင်းဖြစ်တဲ့အခါမှာဒီစစ်သားတွေကိုခေါ်ပြီးတော့မှမြှောက်ပြီးတော့ပြစ်တဲ့အခါမှာကားလက်ကြံနေခဲ့တဲ့နေသားမျိုးကိုဒီကနေဝိုင်းပြီးတော့မှဆက်ပြီးတော့မီးရှို့နေတာပါ။
စစ်တပ်ရဲ့ဒရင်ထုတ်ပြန်ချက်မှာတော့စစ်သားနှစ်ဦးဒဏ်ရာရတယ်လို့ပြောထားပေမဲ့တိစုံးသူရှိတယ်လို့တော့မပြောပါဘူး။ထင်းလင်းရသားတွေဟာသူတို့ကန်ဆောင်လေးရှိတဲ့တူမီသနတ်တွေနဲ့ပြစ်ခတ်ခဲ့ကြတာဖြစ်ပါတယ်။ဒီပြစ်ခတ်မှုတွေကြောင့်ထင်းလင်းမြို့မှာလည်းအခုတိတ်ဆိတ်နေပြီးတော့အသွာလာမရှိတဲ့လောက်ဖြစ်နေတယ်လို့ထင်းလင်းဒေသခံတူကပြောပါတယ
်။ဒီလိုသွားလာတာညာကလို့လွတ်လွတ်လပ်လပ်သွားဖို့လားဘုရားနည်းနည်းလောက်ခင်းသွားတာပေါ့။အဲ့ဒီကျမှအခုမြို့ပေါ်မှာရေအဲ့ဒီကူဖြစ်နေတဲ့ရွာရဲ့အမီနာတဝိတ်တွေဆိုလို့ရှိရင်အခုဆိုလို့ရှိရင်ဘုံကြီးကျောင်းတို့ဘာလို့ဒီမှာဆူပြီးတော့မှမေးရတဲ့အပိုင်းကြီးရှိတယ်။အဲဒီရွာလေးအပြင်ကိုထွက်သွားတာတို့ဘာလို့ရတာမရှိသေးပါဘူး။ထွက်ပြေးတာတို့ဘာလို့လဲ။ဒီလေးလေးချင်းတော့ရှိတယ်။ကြီးလန်တာကအချင်းကြီးပေါ့။ဒါကြီးတော့သူကြီးကဒီမကောင်းဘူးပေါ့။ဒီလိုလိုသူကြီးကလေ။ဖြီးရာကြတော့ထီးလင်းအဝင်ကြောင်ဖက်မှကြတော့တကြီးဖြစ်သေးတယ်။အဲဒါကြောင့်ကျွန်မထလင်းဖက်ကဒီချင်းင်းမျိုးအနောက်ဖက်ကပေါ့လေအဲ့ဒီမှာလည်းတကိချီရှိတယ်။ညနေရောက်တော့ဖြစ်ရှိနေတာပေါ့
။မကွေးတိုင်းဒေသကြီးပေါင်းမျိုးနယ်ရေပြာကြီးရွာမှာလည်းဒီကနေ့ညနေပိုင်းမှာစစ်တပ်ကလာရောက်ပစ်ခတ်တာကြောင့်သုံးဦးသေဆုံးခဲ့ပြီးတော့ရွာသားတွေထွက်ပြေးနေရတယ်လို့ရေပြာကြီးရွာဒေသခံတူကပြောပါတယ်။ဒီ
ရွာကဘုတ်တဲ့ရောက်လာပြီးမှပေါ့။အဲ့ဒီတနေ့တင်ကအရင်ဆုံးပြစ်တယ်ပြစ်ပြီးမှဒီလမ်းစီးမှရှိရဲ့အိမ်ထဲမှာလမ်းတရအိမ်ကြီးမှာရှိရဲ့လူတွေနဲ့မများသူကပေါ့နော်ဆက်ခေါ်သွားတာချင်း။ဒါဆိုရေပြာကသုံးဦးကြားရဲ့ချင်းအဲ့ကုတင်ကအပေါင်းတော်ပေါ်တော့လူတွေကချက်ပြင်းနေတာဆိုတော့တိတိကျကျတော့မတရားတယ်ဘူးရှင်တော်လေး
မနေ့မီလာ3ရက်နေ့ပြစ်ခတ်မှုကိုစစ်ကောင်စီဘက်ကဒရင်ထုတ်ပြန်ရမှာတော့ရွာသားတွေဘက်ကလက်လုံမိုင်းတွေတူမီတနတ်တွေနဲ့ပြစ်ခတ်လို့စစ်ကောင်စီဘက်က6လမ်းပြစ်ခတ်ပြီးရွာသားတချို့ကိုလက်လုံမိုင်းတူမီတနတ်တွေနဲ့အတူဖမ်းဆီးရမိတယ်လို့ဒရင်ထုတ်ပြန်ခဲ့ပါတယ်ခင်ဗျ